မြန်မာနိုင်ငံကိုတရက်ကြာခီးစဉ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံပြည်ပရေးရာဝန်ကြီးရှုစမာစဝရက်ဂူဇာဦးဆောင်တဲ့နိုင်ငံသားရေးကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလက်ခံတွေ့ဆုံပြီးတော့နှစ်နိုင်ငံအကြားပညာရေးကျန်းမာရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
အိန္ဒိယနိုင်ငံပြည်ပရေးရာဝန်ကြီးဆုစမာဆဝရက်ဟာအိန္ဒိယနိုင်ငံနိုင်ငံသားရေးအတွင်းဝင်နဲ့တခြားနိုင်ငံသားရေးအရာရှိတွေကိုဦးဆောင်လာရောက်တာဖြစ်ပြီးဒီအဖွဲ့ဟာ NDI အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကအစစ်မြင်ဆုံးကိုယ်စားလှယ်အဖွဲ့လို့ဆိုနိုင်ပါတယ်။မကြသေးခင်ကပဲတရုတ်ပြည်ကနေပြန်ရောက်လာတဲ့မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒီကနေ့မွန်းလယ်ပိုင်းကတွေ့ဆုံဖြစ်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်အေးဆိုးကပြောရေးကိုပြောပါတယ်။
ဒီကတော့ပညာရေးတို့ကျန်းမာရေးတို့ပြောတာအကြောင်းတို့စေယုံတို့အကြောင်းပြောတာလမ်းပတ်ဆက်တွေရေးပြောတယ်ကုန်သွယ်ရေး trade ပြောတယ်အဲ့ဒါနှစ်နိုင်ငံကြားမှာဖွံ့ဖြိုးတိုးတက်ဖို့ဘာတွေလုပ်ရင်ကောင်းတယ်ဘာတွေကပို့ပြီးတော့ immediate effect ဖြစ်တဲ့ဘာညာဆက်တဖြစ်ပေါ်ပြန်လာဟိုအမြင်ချင်းဖလှယ်ပြီးတော့အဲ့ဒီကိစ္စတွေအဓိကထားပြီးဆွေးနွေးသွားပါတယ
်အိန္ဒိယပြည်ပရေးရာဝန်ကြီးဆုစမာဆာရဲဦးဆောင်တဲ့နိုင်ငံသားကြီးကိုယ်စားလှယ်အဖွဲ့ဟာဒေါက်တာဆန်းစုကြည်နဲ့မတွေ့ခင်ကတော့မြန်မာသမ္မတဦးထင်ကျော်နဲ့သမ္မတအိမ်တော်မှာပဲတွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံစဉ်မှာတော့နှစ်နိုင်ငံကုန်သွယ်ရေးတွေ့မြင်မှုပို့ဆောင်ရေးကျန်းမာရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ပဲစိုက်တောင်သူတွေအတွက်အိန္ဒိယနိုင်ငံနှီးပညာအကူအညီပေးဖို့ဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတယွန်းကထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံကထုတ်ပြန်တဲ့သတင်းတွေမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခိုင်မာဖို့နဲ့လူမှုစီးပွားဖွံ့ဖြိုးရေးအတွက်လိုအပ်တယ်လို့အကူအညီပေးသွားဖို့အစဉ်အဆက်ရှိတဲ့အကြောင်းအိန္ဒိယပြည်ပဆက်ဆံရေးဝန်ကြီးကတဆင့်ပြောဆိုခဲ့တယ်လို့ဖော်ပြပါရယ်။ဒီသဘောထားကိုအိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီနဲ့အိန္ဒိယတန်ခံသမ္မတဘာရတ်မွန်ဂျာရီဟိုဟာအိန္ဒိယပြည်ပရေးရာဝန်ကြီးကနေတဆင့်မြန်မာတာဝန်ရှိသူတွေထံကိုစကားပါလိုက်တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါရယ်။မြန်မာတာဝန်ရှိသူတွေအနေနဲ့အိန္ဒိယပြည်ပရေးရာဝန်ကြီးတို့တွေ့ဆုံချိန်မှာဒေတာတွန်းလုံခြုံရေးကိစ္စအထူးသဖြင့်နေဆက်ကအိန္ဒိယတဘုံနေကိစ္စကိုလည်းအိန္ဒိယဘက်ကဆွေးနွေးလိမ့်မယ်လို့အိန္ဒိယသတင်းတွေမှာခန့်မှန်းရေးသားခဲ့ကြပါရယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အိန္ဒိယချင်းတရုတ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်ပြီးမှာပဲအိန္ဒိယဘက်ကအစစ်မြင်ခေါင်းဆောင်တူမြန်မာနိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါရယ်။အိန္ဒိယနိုင်ငံရဲ့တရားဝင်ဖိတ်ကြားချက်အရမြန်မာသမ္မတဦးထင်ကျော်အနေနဲ့အခုလာမယ့်ဩဂုတ်လကုန်ပိုင်းမှာအိန္ဒိယနိုင်ငံကိုချစ်ကြည်ခီးစဉ်တွားရောက်ဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဌာနက VOA ကိုအတည်ပြုပြောဆိုထားပါတယ်။ဒါပေမဲ့လို့အဲ့ဒီခီးစဉ်အတွက်မှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်လိုက်ပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။